EIU လို့ခေါ်တဲ့ The Economics Intelligence Unit အဖွဲ့ကထုတ်ပြန်တဲ့2019ရဲ့ကမ္ဘာလုံခြုံမှုမရှိဆုံးမြို့တွေထဲမှာရန်ကုန်ကဒုတိယချိတ်ပဲပေါ့နော်ဒုတိယဖြစ်နေတယ်ပေါ့နော်ဆိုတော့ဒီပေါ်မှာဆရာအနေနဲ့လေဘယ်လိုများသုံးသပ်လို့ရနိုင်မလဲဆရာအရင်ဆုံးဆရာရဲ့သုံးသပ်ချက်လေးသိချင်ပါတယ်ရှင်ဟုတ်ကဲ့
ဟုတ်ကဲ့သူတို့ကတော့ data နိုင်ငံတကာအဖွဲ့အစည်းတွေစီးရင်ကောက်တယ်ဆိုတော့ဆက်လက်ကြာကျွန်တော်တို့ဘာမှမလုံခြုံပါဘူးအမှန်တော့ရန်ကုန်မှမဟုတ်ရဲ့သူကဗမာပြည်သို့ထည့်ရမယ်ဆရာဘန်းလေးလည်းမလုံခြုံဘူးလေဘန်းလေးကညကျွန်တော်တို့ဟိုအပြင်မသွားဝင်ဘူးအဲဒီ cycle နဲ့ဆိုလို့ရှိရင်ရိုက်လူမယ်လောဆွဲကျုပ်ဖြတ်တပစ္စည်းတွေပါမယ်တကားနေအိမ်ကားမှန်နေတခုတ်သွားမယ်ဆက်သွားမယ်ပေါ့ဗျာနောက်ဒီအခွင့်အမ်းလည်းကျွန်တော်ကြောက်ပါပြီဗျာဒီတော့တမင်ဝါဝါစားထားလို့လာပြောနေပြီလေနောက်ကြရင်အထဲဝင်ပါရိုက်မယ်နေထားမျိုးပေါ့ဒီအခါကျပြီးလိုက်ရင်ဘယ်တော့မှမမီဘူးနော်အဲ့တော့ကျွန်တော်ထင်တယ်ကျွန်တော်ကသဘောထားပြောရအောင်။ဒါကဘုန်းသူပြောတယ်မြန်မာပြည်လို့ပြောတာပိုကောင်းမယ်တဲ့
။ဟုတ်ကဲ့အခုသူတို့ရဲ့ဒီထုတ်ပြန်ချက်အရာဒီကမ္ဘာလုံခြုံမှုမရှိဆုံးစီးရဲမှာရန်ကုန်ကဒုတိယချိတ်တယ်ဆိုတာဟိုဘာတွေကြောင့်လို့ဖြစ်နိုင်မလဲဆရာ။ဘယ်လိုအချက်တွေကြောင့်လို့ဆရာအနေနဲ့ဟိုသုံးသပ်လို့ရနိုင်မလဲဆရာ
။အခုကျွန်တော်တို့ကအဲ့ဒါအတော်မြင်လာတဲ့ချက်ပါဗျာ။နော်ရန်ကုန်မှာရာဇမှုတွေတခုံတိုးဖြစ်နေတယ်ပေါ့နော်။ဒီလမ်းပေါ်ရောက်နေကျဲလေကြီးလိုပဲ။ရာဇမှုတွေကတန်းစီတာစူးနေတာပေါ့။တက်တယ်အဲ့တက်ကုန်ပြီနော်ဒီဘူပေါင်းနေလို့ပဲကြာတုံးကလည်းတခါတဟုန်လို့တက်နေမရင်းချင်းတက်တာခံရတယ်အိမ်ထဲမှာဝင်တော့ပြီးတော့လူရပြီးတော့တက်ခံရတယ်မသေးခင်မှာဒီတာတမချင်းခံရတဲ့အဖြစ်မျိုးတွေရှိတယ်နိုင်ကလမိုင်းဝိုင်းရိုက်တာခံရတယ်အုပ်စုနဲ့ဓာတ်နဲ့ဝင်ခုတ်တယ်နော်တရားရုံးမှာတရားခွင်မှာလာပြီးတော့လူတပ်သမားလာပြီးတော့ဝိုင်းရံတယ်လူတပ်သမားကိုသဘောကျအလုံးလို့ပါဆိုတဲ့အခြေအနေအဲဘယ်သူမှဘာမှမဟုတ်ဘူးတော့အဲ့လိုအနေအထားမျိုးတွေအကုန်ဆက်ဆက်လိုက်ရင်ရုံလုံးပေါ်သွားတယ်တူတယ်ဗျာတခြားနိုင်ငံမရှိတော့ဘူး
တဘောကတော့ဆရာတို့ပြောသလိုဒါရာဇဝတ်မှုတွေများတဲ့အတွက်ကြောင့်လို့ဒါတက်မှတ်လို့ရနိုင်တာပေါ့ဆိုတော့အဲ့ဒီဒီရာဇဝတ်မှုတွေဒီမလုံခြုံမှုတွေကအဓိကဆင်းမြစ်ကဘာလို့ပြောနိုင်မလဲဆရာ
အဓိကတော့ရာဇဝတ်မှုကတော့ကျွန်တော်တို့တန်းကြီးရဲ့စီးပွားရေးနဲ့ရာဇဝတ်မှုကတိုက်ရိုက်ချိုးကြတာဗျာကြောင်းညာချိုးကြတာပေါ့နော်စီးပွားရေးနှင်းစင်းလေရာဇဝတ်မှုတွေကများလာတယ်ပေါ့နော်ဒါအသီးဦးဒီပါပဲလက်တွေ့တကယ်လက်တွေ့လည်းမှန်ပါတယ်ပြီးအကြိမ်ပေါင်းများစွာတက်တည်ပြထားပြီအဲ့တော့တန်းကြီးစီးပွားရေးကျဆင်းတော့ရာဇဝတ်မှုတွေပိုများလာတာဒါကပထမအချက်ပါဒုတိယအချက်ကအဲ့လိုဒီတရားဥပဒေစိုးမိုးရေးကိုတာဝန်ခံဆောင်တဲ့အဖွဲ့အစည်းတွေကနံပါတ်၁မလုပ်တာသို့မဟုတ်နံပါတ်၂ကအရည်အသွေးမရှိတာအဲ့ဒီအခါမှာဒါဟာမိတော်ကလေပင်ဖြစ်လာတော့တာပဲ
ဟုတ်ကဲ့ဟုတ်ကဲ့ဒီရာဇဝတ်မှုတွေကဒီတရားဥပဒေစိုးမိုးမှုနဲ့လည်းဆိုင်တာပေါ့နော်ဆရာဆိုတော့အခုလက်ရှိဆိုရလက်ထက်မှာဒီတရားဥပဒေစိုးမိုးရေးအခြေအနေဆိုရင်ဆရာဘယ်လိုများပြောနိုင်မလဲဘာတွေလိုအပ်နေတယ်လို့ဆရာမြင်မိပါလဲရှင
့်တရားဥပဒေစိုးမိုးရေးဆိုရင်ကျွန်တော်တို့ကတရားရုံးတစ်ခုရမှာပေါ့ဗျာနော်တရားရုံးတရားစွဲအဖွဲ့အစည်းတွေအဲနောက်တစ်ခါဟိုဌာနဆိုင်ရာတွေမှာဥပဒေအာဏာရှင်တွေအစားတဲ့ဟာတွေအကုန်လုံးခြုံပြောမှာဒါတွေကတော့ကျွန်တော်တို့နှစ်60လောက်စစ်အာဏာရှင်စနစ်ကြီးအောက်မှာပေါ့ဗျာအခုဂရိဆိုတကယ်ကိုကျွန်တော်တို့ဗမာပြည်ပြည်သူတွေရေတွေနှစ်တဲ့နေ့စစ်အာဏာရှင်စနစ်ကြီးစတင်ပြီးတော့ကျွန်တော်တို့စတဲ့နေ့ပေါ့ဗျာအဲ့တော့အဲ့ဒီလိုနေ့အဲ့ဒီက60နှစ်ပြည့်စည်းလာလိုက်တာနော်ဒီ institution တွေအကုန်လုံးကလည်းပြိုကျပြည့်စည်းဘယ်သူမှလည်းဥပဒေမလိုက်နာနော်နောက်တစ်ခါဟိုဒီဌာနမှာလှုပ်လှုပ်ပြီးတော့ခါကြတယ်သူကတခြားဌာနမှာသွားပြီးတော့နောက်ယာရုတခုယူဟိုအပင်စင်ကစားလာတာကယူတာမျိုးတွေလှုပ်ပြီးတော့ဟိုဒူးနေရာဒူးတော်နေရာတော့တင့်ရကျွင်းရမှုဖွယ်နေကျုံတယ်လို့လက်တင်ရဝင်လှုပ်နေလိုက်ကြတယ်လိုက်တဲ့ခါကြတော့ဒီဌာနဆရာတွေမှာလည်းကျွန်တော်တင်ရတရားဥပဒေရဲ့အကာအကွယ်မရဘူးယာရုတက်ချိန်တန်မတက်ဘူးနော်သူကဘယ်လောက်သေအောင်လှုပ်လို့တော့ကြဘိုးဘွားမိုးကြွှေကဝုန်းလို့ရောက်လာမှစတယ်အဲ့ဒီဟာကြီးလည်းကျွန်တော်ထက်တွေ့ရလေဆက်တယ်ပြီးတော့တရားဥပဒေစိုးမိုးရေးအဖွဲ့အစည်းတွေမှာလည်းသူရင်းနဲ့သူရှိဖို့မပေါ်ဘူးကြီးကျွန်တော်တို့တွေ့ရတယ်လို့ဥပမာရဲတပ်မြန်မာနိုင်ငံရဲတပ်ဖွဲ့ဆိုလို့ရှိရင်စံတေရဲကဘယ်လောက်ရှိသလဲအသွင်ပြောင်းလာတာဘယ်လောက်လဲဒါမျိုးပေါ့နော်အဲ့တော့တရားစီရင်မှာလည်းအဲ့လိုပဲပေါ့ဗျာကျွန်တော်တို့အကုန်လုံးမှာအဲ့ဒီလို60နှစ်ကစလာလိုက်တဲ့ဆေးရနာရှင်အငုတ်တက်ကြီးကတကယ်ကိုအုံနဲ့ကျင်းနဲ့ပင်စီကြီးတွေဖြစ်နေတဲ့အနေအထားမှာတော့တိုင်းပြည်ဟာတောထပြီးတော့တရားဥပဒေစိုးမိုးမှုကတော့အတော်ကိုစိုးရိမ်စရာကောင်းတဲ့အခြေအနေရောက်နေလို့ပြောခင်တယ်
ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်တို့အခုလက်ရှိ NLD ပါတီကတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ဒီစိုက်မမတ်ပြောလာခဲ့တယ်။အခုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့လက်ရှိအစိုးရမှာဒီတရားဥပဒေစိုးမိုးရေးကိုပေါ့လေဟိုထိထိရောက်ရောက်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးဆိုတော့ဝေဖန်သုံးသပ်မှုတွေလည်းရှိနေတယ်ဆရာ။ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုမြင်ပါလဲ။ဘာကြောင့်လို့ဆရာပြောလို့ရနိုင်မလဲရှင့
်။ဒါနှစ်ချက်ပဲ။နံပါတ်1ကတော့ကျွန်တော်ကခေါင်းတခြားကိုတခြားအစိုးရဖြစ်နေတာလေ။ဖွဲ့စည်းပုံချရာဥပဒေရ။နော်ဘလို့မလို့ဘယ်လိုပဲပြောပြောတရားဥပဒေစိုးမိုးရေးလုပ်တဲ့ဖွဲ့စည်းတွေကရတနာစုကလက်အောက်မှာမရှိဘူး။နော်တမတော်ကဝဲဥကြီးကရွေးချယ်ခံတယ်ဒီရေးဝင်ကြီးတို့နောက်တစ်ခါရဲကျုပ်တို့ဘာလို့လဲအဲ့ဒီကလာတာ။အဲ့တော့အတခါထွေအုပ်တို့ဒီအုပ်ချုပ်ရေးကိုမောင်းနေတဲ့အပိုင်းကြီးချိတ်ဆက်မောင်းနေတဲ့အပိုင်းအကုန်လုံးကနံပါတ်1ကတော့ဒီရတနာစုကလက်အောက်မှာမရှိဘူးပြောသူတို့ဒါကိုကောင်းကောင်းမွန်မွန်မထိန်းချောင်းနိုင်ပုံမရဘူးပြ။အခွင့်အခွင့်အရေးကွင်းလမ်းမရှိဘူး။ တိချက်ကနှစ်ချက်ကတော့အဲ့လိုအခွင့်အမ်းမရှိရင်လည်းအခွင့်အမ်းပေါ်လာအောင်ဖန်တီးပြီးတော့ကိုယ်မှာရှိတဲ့ capacity နဲ့ဒီနေရာတွေကိုလွှမ်းမိုးနိုင်ရလိမ့်မယ်ဒါပေမဲ့သူတို့ခံတာတဲ့လူတွေကလည်းကျွန်တော်ပြင်တော့ကတော့အဲ့ဒီ capacity သူတို့မှာမရှိဘူးကြီးအဲ့တော့ကျွန်တော်တို့မူရောလူရောချိုးရင်းနေတာ
ဟုတ်ကဲ့ဆရာအခုလိုဖြစ်ပြတာကျေးဇူးများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့